ီတပတ်တော့ကိုရွေးဘဝအဖြစ်မှန်နေစိတ်ကူးရင်ဇလန်းတွေနောက်ကိုရွေးနဲ့စိတ်ကူးရင်ဇလန်းပေါင်းထားတဲ့ဆောင်းပါအစေးဝတ္ထုတို့လေးတွေကိုရောက်နေတဲ့အရက်ဒေတာကအဖြစ်ပြက်ကလေးတွေကိုရေးနေတဲ့ဘလော့ဂါတယောက်အကြောင်းပြောပြမလားလို့ဗျ။
အကြောင်းအရာကတင်လဲဆုံးပါလားကိုစော်ဝင်းလာရဲ့ဘသူဘလော့များလဲရှင့
်ကနေဒါနိုင်ငံဗန်ကူးဗားမြို့ကဘလော့ဂါအင်ချမ်းမြေရဲ့တန်စင်မဲ့လင်္ကာများဆိုတဲ့ဘလော့ကလေ
းတမီးလေးရဲ့နာမည်ကအင်ဒရာချမ်းမြေဦးအဲ့ဒီမှာသူ့နာမည်လေးကိုသဘောကျလို့အင်ချမ်းမြေဆိုပြီးတော့ယူလိုက်တာပါကိုပဝင်းချင်းမှာဖြစ်နေတဲ့ဟာတွေကိုဘဝထဲမှာဖြစ်တဲ့ဟာတွေကိုခံစားချက်တွေကိုရေးရဆိုတော့ဒီတန်စင်မဲ့လေလို့ဒီမှာပုံဖော်ခြင်းနဲ့တွေ့ကြောင်းမလို့တန်စင်မဲ့အလင်္ကာများဆိုပြီးတော့နာမည်ပေးတာဖြစ်ပါတယ
်သူကစာရေးဆရာလားဒါမှမဟုတ်ဝါသနာပါလို့ရေးတာလားဘလို့များစာရီစာရေးဖြစ်တာတည်းလဲရှင့
်ဝါသနာကိုအခြေခံပြီးစာပေအတိုင်းဝိုင်းနဲ့နှိစက်မှုရှိလို့လို့ပြောရမှာပဲဗျ
ကျမဝါသနာအဲ့အတော်တယောက်ကဒီဟိုးဒီဆရာမကြီးကြည်ကြီးလို့လက်ထက်ကလေးကတော့စာရေးဆရာမဟိုနာမည်ရောမကြည့်ပါဘူးသူတင်းစားတွေမှာစောင်းမလေးရေးတယ်သူဆရာတွေးပါလားကျမဖခင်ကလည်းစာရေးရဝါနာပါတယ်ကျမခုနှစ်တန်းတော့မဂဇင်းလောကရဲ့ဝင်ဖို့စူးစမ်းသေးတယ်ဒါပေမဲ့မဖြစ်လိုက်ဘူးအဖေကလည်းငယ်သေးတော့တိတ်ပြီးတော့အားမပေးဘူးဆိုတော့ဒီဘက်ရောက်တော့မှ blog တွေရေးတယ်နောက်ပြီးတော့နိုင်ငံခြားမှာထုတ်တဲ့စာဆောင်ဒီမဂ္ဂဇင်းဒီ journal ဒီမှာရေးပြီးတော့ဒီတခြားရန်ကုန်ကမြန်မာပြည်ကမဂ္ဂဇင်းဒီမှာရေးပြီးတော့အဲ့တော့မှစပြီးတော့စာရေးဖြစ်လာတာပ
ါစာရေးလာတဲ့တက်တန်း6နှစ်လောက်အတွင်းပထမပိုင်းမှာရသတွေနဲ့ modern sun နဲ့စာပေတွေကိုဦးစားပေးရေးပြခဲ့ပေမဲ့အခုနောက်ပိုင်းမှာတော့ဆောင်းပါးတွေနဲ့ဘဝသေးဖို့တွေကိုပို့ပြီးတော့အာတန်လာတယ်ပြောတယ်ဗျသူ့ရဲ့မင်္ဂိုပါနဲ့အေယာဝတီလိုဆောင်းပါးမျိုးပေါ့ဗျာအဲ့ဒီဆောင်းပါးဆိုပေးတဲ့တွေကအတော်လေးကြိုက်ကြတယ်ဆိုတာဆောင်းပါးရဲ့အောက်မှာရေးထားတဲ့ comment တွေကိုဖတ်ကြည့်လိုက်တာနဲ့သိတာတယ်လေ
။ကျမ AIR ကိုတော်တော်လေးညံ့လို့ရယ်မြန်မာပြည်မှာလည်းဒီ AIR ဆိုတာအသက်တွေးကြောဖြစ်တယ်လေ။ဒါကြောင့်မလို့ AIR ကိုထိပါမဲ့ဟောင်းကျမအနေနဲ့မလိုလောက်ဘူး။အဲ့တော့ AIR ရဲ့ဒီအထက်ပိုင်းမှာမြေဆုံစဲစောင့်မယ်ဆိုတော့ကျမတော်တော်လေးစိတ်ထဲမှာမကောင်းဖြစ်တဲ့အတွက်ကြောင့်မလို့လှုပ်ရှားမှုတွေကကျမဆောင်းပါးလေးရေးဖြစ်ပါတယ်။
သူအဲ့ဒီအေယာဝတီဆောင်းပါးရေးပြီးတဲ့အချိန်မှာမျက်ရည်တောင်ကျခဲ့တယ်လို့စာအဆုံးမှာသူကဝန်ခံထားတယ်ဗျ။ရ
ာသသမားဖြစ်တဲ့အတွက်ကြောင့်မလို့ခံစားချက်နဲ့ရေးတာဖြစ်တဲ့အတွက်ကြောင့်အေယာဝီရေးတဲ့အချိန်မှာကျွန်မတကယ်ကိုမျက်ရည်ကျခဲ့ပါတယ်။ဒီအေယာဝီရဲ့ကျွန်မရင်ထဲကပေါက်ဖွားလာခံစားချက်ပေါ့နော်။သူများတွေကိုဘယ်သူမှလက်ညှိုးထိုးအပြစ်တင်တာမဟုတ်ပါဘူး။အကုန်လုံးကိုမြင်စေခြင်းနဲ့တကယ်ပြောရမယ်ဆိုရင်အသက်တွေးကြောဆိုတာဒီ AIR တစ်ခုပဲမြန်မာပြည်အထိတ်ကနေမြန်မာပြည်အောက်ပြားဒီစီးရဆိုလို့ဒီနှစ်ပဲရှိတဲ့အတွက်ကြောင့်မလို့ဒီနှစ်ကြီးကိုကောက်ွယ်ခြင်းနဲ့သူများလက်ထဲကိုမရောက်စေခြင်းနဲ့စေတနာပ
ါအတော်လေးခံစားချက်ပြင်းပြင်းနဲ့ရေးထားပုံရတယ်နော် AIR နဲ့ပတ်သက်ရင်အမိမြန်မာပြည်ကိုချစ်ကြတဲ့သူတိုင်းကခံစားချက်ပြင်းကြတာပဲနော်မနစ်ကလည်း AIR မြစ်ပေါ်မှာမြစ်ဆုံစဲတိဆောက်မဲ့ကိစ္စကိုတနင်္ဂနွေလုံးအတိုင်းတားနဲ့ဝိုင်းပြီးတော့ကောက်ွယ်ခဲ့ကြတာကိုပြန်မှတ်ရမိသေးတယ်
ဟုတ်တယ်မခင်ပြထွေးရဲ့သူလဲအဲ့ဒီမြစ်ဆုံဆဲလှူရှားမှုကြီးကိုကြည့်ပြီးတော့မငိုပါနဲ့အေယာဝတီဆိုတဲ့ဆောင်းပါးကိုရေးပြသွားရတယ်လေအသေးချာသူတေသနာလုပ်ပြီးတော့ဓာတ်ပုံနေတဲ့ကွာဝေဝေဆာဆာကိုရေးထားတာဗျအ
မဟို professional လည်းမဟုတ်ပါဘူးဒါပေမဲ့ဒီဆောင်းပါးလိုပဲခေါ်ရမလား SA လိုပဲခေါ်ရမလားအဲ့ဒါရေးရင်တော့ကျွန်မတော်တော်လေးအချိန်ယူတယ်တော်တော်လေးလေ့လာပြီးတော့ print out တွေထုတ်တယ် notes တွေထုတ်ပြီးတော့ရေးပါတယ်ကျွန်မ notebook အများအားတည်တယ်စိတ်ကူးရမှာအကြောင်းအရာတစ်ခုပေါ်လာနေထားရပြီးတော့ပြန်ကြိုက်ပြီးတော့အချက်လက်တွေနဲ့တတ်နိုင်တဲ့များလူတွေကိုဝေမျှပါတယ
်အသုံးမကျတဲ့ပညာရေးဆိုတဲ့ဆောင်းပါးလေးကလည်းလူငယ်တွေအနေနဲ့မကောင်းတဲ့စနစ်ကြီးကိုမကောင်းမှန်းသိနေပေမဲ့လည်းအပြစ်ပုံချမနေကြဘဲဇွဲမလျှော့ဘဲနဲ့စူးစမ်းယုံထွက်ကြဖို့ခွန်အားပေးထားတဲ့ဆောင်းပါးလေးပဲဗျ
ကျမဆောင်းပါးမှာဒီမှာနိုင်ငံရဲ့ပညာရေးဟာ၆ပြည့်ကင်းတဲလင်းစဉ်အလွန်ပြည့်စုံနေတယ်လို့မပြောထားပါဘူးဘာဖြစ်လို့လဲဆိုတော့မြန်မာပြည်မှာညလင်းရမယ်ခံစားနေရတဲ့လူငယ်တွေကိုရတဲ့ရသမျှတွေမှာအဖြေရှာမတွေ့သေးတဲ့အချိန်မှာပေါ့နော်ရသမျှပညာလေးကိုယူပြီးတော့အတတ်နိုင်ဆုံးဖြစ်အောင်လှုပ်သွားစေခြင်းနဲ့စေတနာနဲ့ပြောတာပါကောင်းအောင်လုပ်နေတဲ့ကာလမှာအခက်အခဲတွေအများကြီးတွေ့ရမယ်ဒီပန်းနိုင်ကိုမရောက်သေးသမျှတော့ကိုယ်ကလည်းရတဲ့ဟာကိုအကောင်းဆုံးဖြစ်အောင်အချိန်ကုန်မခံမဲနဲ့negative view တွေနဲ့ကြည့်နေမှာစာ positive view နဲ့ကြည့်ပြီးတော့အတတ်နိုင်ဆုံးအကောင်းဆုံးအကျိုးမြတ်ရအောင်လုပ်သွားဖို့ရေးတာဖြစ်ပါတယ်ခရုဏာတော်တော်ဖြစ်တဲ့ခံစားချက်ကများနေတဲ့အတွက်ကြောင့်မလို့ဒီဆောင်းမဆောင်းမလို့တော့ခေါ်လို့မရပါဘူး essay ပါပဲဆိုတော့လူငယ်တွေကိုအကောင်းဆုံးဖြစ်စေခြင်းနဲ့ဆန္ဒနဲ့ရေးတဲ့ essay ပ
ါ blogger ichan mi ကအနာဂတ်မှာတခြားဘာတွေများလုပ်ဖို့စီစဉ်ထားတာတွေရှိတဲ့လေကိုစော်ဝင်လာရဲ့မိသားစုကတစ်ဖက်အလုပ်တွေကတစ်ဖက်နဲ့သူ့မှာစာရေးချိန်ရောရှိရလားရှင့
် ရှိပါဗျာလက်ရှိစာရေးနေတာတွေအပြင်နိုင်ငံခြားရောက်မြန်မာကလေးငယ်တွေအွန်လိုင်းပေါ်မှာမြန်မာစာသင်နိုင်မှုအတွက်ပါကြိုးပမ်းနေပါတယ်တဲ့
အခုကျမလုပ်နေတာတမီးလေးနဲ့အတူမြန်မာကျမတမီးလေးကိုမြန်မာစကားတိုက်ရမယ်မြန်မာစာတိုက်ရမယ်လို့ကျမမှဟိုရည်မှန်းချက်ရှိပါတယ်ဖြစ်မဖြစ်တော့မသိဘူးဆိုတော့အဲ့လိုမျိုးနိုင်ငံခြားရောက်မြန်မာကလေးလေးတွေဟိုကာတွန်းလေးတွေနဲ့မြန်မာစာသင်ပေးတဲ့ဟာလေးကျမစလုပ်နေပါတယ်အချိန်ပေးနိုင်တဲ့ပုံမှန်မူတည်ကျွန်မဆက်ပြီးတော့စူးစမ်းသွားပါမယ်။အဲ့ဒီအရာတွေကို intermi.com မှာတွေ့ရမှာဖြစ်ပါတယ်။ကျွန်မဖြစ်ပြောခြင်းတာကျွန်မ blog ရေးတဲ့ကာလဒီ2006ထဲကစပြီးတော့စာဖတ်တဲ့လူတွေခင်မင်တိကျွားတဲ့လူတွေအားလုံးကျေးဇူးတင်ပါတယ်လို့ professional ရေးတဲ့စာတွေရှိရတဲ့အတိုင်းအချိန်ပေးပြီးကျွန်မစာတွေကိုဖတ်တဲ့အတွက်ကြောင့်ဟိုဆောင်းပါးတစ်ခုခုရေးတဲ့အခါမှာလဲဝင်ရောက်ဆွေးနွေးရတဲ့အတွက်ကြောင့်ကျေးဇူးတင်ပါတယ်လို့တကယ်လို့ပြောတာဆိုတာမှားတာရှိရင်လဲကျမကိုခွင့်လွှတ်ပါအားလုံးနဲ့ဆက်ပြီးတော့ခင်းခင်းမင်းမင်းဆက်လက်ပြီးရှေ့ဆက်သွားခြင်းပါတယ်
သူ့ဘလော့ပေါ်ကတုတ္တဆောင်းပါးရတကဗျာလေးတွေပါတဲ့လာမင်းဆိုင်တန်ဆိုတဲ့ဘောင်းချုပ်တအုပ်ကို2009ခုနှစ်တုန်းကထုတ်ဖူးတယ်တဲ့ဗျဘတ်ကွန်ပျူတာရောသူများတွေအောင်မြင်တာကိုအားမကြဘူးလားဗျ
ကြားတာပေါ့ရှင်တနေ့တော့ဖြစ်လာမှာပေါ့ကုစုံဝင်လာရဲ့တော်ရရှင်တို့အနေနဲ့လည်းကိုရာရေးထားတဲ့ blog တွေပဲဖြစ်ဖြစ်ဒါမှမဟုတ်ကိုတိထားတဲ့ blog လေးတွေကိုတဆင့်ပြောပြလို့ကြတယ်ဆိုရင်ပဲဖြစ်ဖြစ် bamis@voanews.com ကတဆင့်ကျမတို့ထံကိုအသိပေးအကြောင်းကြားစေလိုပါတယ်ရှင်
ဝေဖန်ကြံပေးစာတွေကိုလည်းအဲ့ဒီ email ကတဆင့် blogger ဆိုတဲ့ခေါင်းစဉ်နဲ့ရေးသားပေးပို့နိုင်ကြပါတယ်